ဤချက်နှင့်ရုရှားလိုချာစီးငင်းပူပေါင်းဆောင်ရဲ့ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတော့မယ်လို့အာရဗ်သတင်းတွေမှာဖော်ပြပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံကြားမှာတစ်ဖက်နိုင်ငံရဲ့လေးတဲ့အခြေစိတ်စခန်းတွေနဲ့ဝင်းနှင်းမှာပြန်တန်းခွင့်ကိုနောက်တနေ့ငံက9နှစ်တာအသုံးပြုခွင့်ရတော့မှာဖြစ်ပါတယ်။ရုရှားသတင်းတွေမှာတော့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒီဗီဒက်ကကာဝေးဝန်ကြီးဌာနကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုပေးလိုက်ပြီလို့ဖော်ပြပါတယ်။1982ခုနှစ်တုန်းကအီဂျစ်သမ္မတအန်ဝါဆာဒတ်ကဆိုဗီယက်စီးရီးအကြံပေးတွေကိုနိုင်ငံကနေနှင်ထုတ်ခဲ့တဲ့နောက်ပိုင်းနှစ်ပေါင်း45နှစ်ကျော်စီးရီးအဆက်တွေဖျက်တောက်ထားရကြတယ်။ဗုဒ္ဓဘုရင်ကတော့ရုရှားကာဝေးဝန်ကြီးဆာဂျီဆိုဂျူအီဂျစ်နိုင်ငံကိုလာရောက်ခဲ့ပြီးအခုလိုစီးရီးအဆက်တွေကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒီဗီဒက်ကကာဝေးဝန်ကြီးရေးဆွဲခဲ့တဲ့သဘောတူညီချက်မူကြမ်းကိုလက်မှတ်ရေးထိုးပေးခဲ့တာမို့အခုကစပြီးနောက်9နှစ်ကျန်နိုင်ငံဝင်ပိုင်နဲ့တွေတုံးခွင့်ရကြတော့မှာဖြစ်ပါတယ်။ရုရှားစစ်တပ်တွေကမကြသေးခင်ကလည်းအတွင်းမှာပဲလေကျန်းနိုင်ငံနဲ့ဆွေးနွေးလှုပ်ရှားမှုတွေမှာအီဂျစ်ပိုင်ဆက်ဝေးတွေကိုတုံးတယ်လို့ရုရှားအာရဗ်ကသတင်းတွေမှာဖော်ပြပါတယ်။ကိုင်ရိုကိုရောက်နေတဲ့ရုရှားကာဝေးဝန်ကြီးရှိုးဂျူကတော့အခုလိုနိုင်ငံခြားဆွေးဆက်ဆံမှုအဆင်ပြေလာတာကိုချီးကျူးခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆိုင်းနဲ့မြောက်ပိုင်းဘလူးမောင်ဝတ်ပြုစုတောင်းမှု300ကျော်တက်ဆိုင်မှုအပါဝင်အီဂျစ်ကအတန်းတက်တိုက်ခိုက်မှုတွေတိုးလာခဲ့တဲ့နောက်ပိုင်းအခုလိုရုရှားနဲ့စီးရီးဆက်ဆံမှုကိုတိုးမြင့်လာတာဖြစ်ပါတယ်။ Islamic State ကြောင့်အောက်တိုဘာလလောက်ကလည်းကာရိုမြို့ပင်မှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပါတယ်။